ရန်ကုန်မြို့မှာတော့မင်းညားကနေရတော်များများမှာလုံခြုံရေးတွေကပြစ်ခတ်နေနေတာတွေတော်လေးဖြစ်ပွားခဲ့ပြီးတော့ရန်ကုန်မြို့ဟာစစ်မြေပြင်တစ်ခုလိုဖြစ်နေတယ်လို့မြို့ကန်တွေကပြောပါတယ်။လုံခြုံရေးတွေကစေယုံတချို့နဲ့တက္ကသိုလ်တွေကိုဝင်ရောက်နေရာယူတက်ဆွဲခဲ့ပြီးတော့ရန်ကုန်အနောက်ပိုင်းစေယုံမှာတော့ကန့်ကွက်ခဲ့တဲ့ရက်ကွက်နေပြည်သူကိုပြစ်ခတ်နေနေမှုတွေလုပ်ခဲ့ပါတယ်။ဒီကြောင်းပြည်စုံကိုတော့ကျွန်တော်ရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအနာသိမ့်မှုကိုနိုင်ငံတော်ကန့်ကွက်ဆန္ဒပြတာတွေဆက်ဖြစ်နေသေးမှာပဲရန်ကုန်မှာတော့မင်းညားကနေရာအတော်များများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်ကြီးမားမြို့နယ်ကအနောက်ပိုင်းဆေးုံမှာလည်းလုံခြုံရေးတွေဝင်ရောက်တက်ဆွဲတာကိုရက်ကွက်နေပြည်သူလူထုတွေကကန့်ကွက်ခဲ့ကြပြီးဒါကိုလုံခြုံရေးတွေဘက်ကည9နာရီခွဲလောက်မှာပြစ်ခတ်နေနှင်းခဲ့တာကို Facebook လူမှုကွန်ရက်မှာတင်ထားတဲ့ဗီဒီယိုတစ်ခုမှာတွေ့ရပါတယ်
ကျော်အထဲကြီးကိုလိုက်ဆွဲနေပါတယ်ကျော်နောက်ပိုင်းဆက်ဝင်တော့ဝင်ဆွဲနေပါဝင်စီးနေကြပါတယ်ခင်ဗျာနောက်ပိုင်းဆက်ဝင်ဝင်စီးကျော်အခုလမ်းထဲကြီးလိုက်ပြည့်နေကြပါတယ်ကျော်ဒီမှာပါရဲတွေအများကြီးပဲအင်အားအများကြီးပါပဲ
မြောက်ကလာပမြို့နယ်ကဝေဘာကြီးဆေးုံမှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်နေရာယူတာကိုရက်ကွက်နေပြည်သူတွေကဝိုင်းကန့်ကွက်ခဲ့ကြပြီးတော့ည9နာရီလောက်မှာအတံမုံတွေမိကိုဘုံတွေအပြင်တကယ်ကြီးစစ်တွေနဲ့လည်းပစ်ခတ်ခဲ့တယ်လို့မြောက်ကလာပမြို့နယ်မှာနေထိုင်တဲ့ကိုအောင်မျိုးက VOE ကိုပြောပါတယ
်ဝေဘာကြီး6ရက်ကွက်ဓမ္မဒုက္ခလမ်းထိပ်မှာဖြစ်သွားတာပါခင်ဗျဖြတ်သွားတဲ့ဒီလုံလုံရင်းယူနယ်လို့ပြောထားတဲ့စကားတွေဖြစ်သွားတာပါလေ9နာရီလောက်ကဖြစ်သွားတာရှင်းလိုက်ကြောတော့အိမ်ကြီးမှာလူမရှိဘူးခင်ဗျလူမရှိဘူးသူတို့ကိုလေဘာမှရန်ဆရာလည်းမရှိဘူးတက်တဲ့ကို9ချက်ပြစ်သွားတယ်လို့အဲ့ဒါကကျွန်တော်လှမ်းပြောတယ်ခင်ဗ
ျဒါပြင်တောင်ပွေတင်ငန်းညောတောက်ကလာဒေါ်ဘုံမရန်ကုန်လှိုင်းရန်ကင်းဗဟန်းရွှေပြည်သာလမ်းမတော်အပဝဲရန်ကုန်နေရာတော်မင်းများမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးတော့ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးတော့လမ်းမတော်မှာနေထိုင်သူတဦးကတော့အခုလိုပြောပါတယ
်အရင်အတန်ဘုံအရင်ကြားတာအတန်ဘုံအရင်ကြားတယ်ကြားတော့အဲမိတွေမှိတ်ပေါ့နော်မိတွေမှိတ်ပြီးတော့ဒီကင်းသမားတွေဘာတွေစောင့်နေရရှိအဲ့ဒါတွေလည်းနည်းနည်းအမောင်တွေကနေစောင့်ကြည့်နေရပေါ့အတန်ဘုံတွေတော့လျှောက်ကြားတယ်ပြီးတော့ဒီလုံးလုံးက3လမ်းသူတို့ကအဲဆက်တန်းနားထဲမှာတယောက်ပြောလာတာကြီးစစ်နဲ့ပြက်ပြီးတော့ပေါင်ရှက်ထီသွားတယ်လို့ပြောတာ
မင်းညာကပြစ်ခတ်မှုတွေအတွင်းထိခိုက်ဒဏ်ရာသူဘယ်လောက်ရှိတယ်ဆိုတာအခုချိန်ထိတော့အတိအကျမသိရသေးပါဘူးဒီလိုပြစ်ခတ်မှုတွေကြောင့်မြို့ကန်တွေလည်းစိုးရိမ်နေကြပြီးတော့လက်ရှိရန်ကုန်မြို့ရဲ့အခြေအနေနဲ့ပတ်သက်ပြီးတောင်ပွင့်မြို့နယ်ကြောင်မြောင်းမှာနေထိုင်သူတဦးကတော့ VOA ကိုအခုလိုပြောပါတယ်
ခုနေတော့ညပိုင်းခု9နာရီကျော်လောက်ကစပြီးတော့ရန်ကုန်မြို့ကဒီလိုဆင့်မီပြင်းနေတာပဲဆိုတော့လမ်းတိုင်းကိုဝင်ပြီးတော့ဟိုအတန်ပေါင်းတဲ့ပနက်တွေတော်ရဆက်ပြစ်တော်တွေပြောကျွန်တော်တို့ကြောင်ရောက်မှလည်းအဲ့လိုပဲဒီကောင်တွေလောက်တော့တွေ့ရတယ်ဆိုတော့အင်းနိုင်ငံတော်မီဒီယာဖိုက်ပြီးတော့စောင့်ကြည့်နေတဲ့အနေထားပဲနော်ဟိုအဲ့ဒီတော့ပဲဖြစ်နေတယ်ကြည့်ရတော့ဒီကောင်တွေကလူထုအကြောက်တရားတွေနဲ့တွေ့ရတယ်
လုံခြုံရေးအာဏာပိုင်တွေဟာဆန္ဒပြတဲ့သူတွေကိုဖမ်းဆီးနှိမ်နှင်းတာတွေလုပ်နေတဲ့ချိန်ထဲမှာပဲအခုရပိုင်းတွေအတွင်းအုပ်ချုပ်ရေးမှုယုံတွေဆေးရုံတွေနဲ့တက္ကသိုလ်ကျောင်းဝင်းတွေမှာလည်းနေရာယူတက်ဆွဲတာတွေတိုးပြီးတော့လှုပ်လာနေပြီးရန်ကုန်ဆေးရုံကြီးမှာလည်းရက်တပ်ဖွဲ့ဝင်16ယောက်ဝင်ရောက်နေရာယူထားတာတွေရှိတယ်လို့အမည်မဖော်လိုတဲ့ဆရာဝန်တဦးကပြောပါတယ်။မုံရွာမှာဆိုရင်လည်းတိုင်းရက်တပ်ဖွဲ့ကမုံရွာတက္ကသိုလ်ထဲမှာဝင်ရောက်နေရာယူတာကြောင့်ဆရာမတွေနဲ့မြို့ကန်လူထုကဝိုင်းကန့်ကွက်ခဲ့ကြတယ်လို့မုံရွာတက္ကသိုလ်ကကျောင်းဆရာတဦးက VOA ကိုပြောပါတယ်။
တဲ့လူတွေမှာဒီတိုင်းနဲ့ဝန်တန်းနေပေါ့သူတို့ကနေပြီးတော့ဟိုတက္ကသိုလ်ထဲမှာဒီရေးကြီးကြောင်းနေတာဟိုတော့သူတို့အနေနဲ့ဒါဟိုမကြိုက်ဘူးပေါ့သူတို့ပြင်ရတော့ဒီဟိုဘောနော်ဝန်တန်းတွေကိုဟိုဖမ်းလာတယ်ကြီးကြတယ်လောက်လာနိုင်တယ်ပေါ့နော်ခုပြည့်တဲ့တိုင်းနဲ့ CDM ကိစ္စတွေကြီးရှိရလေအဲ့ဒါတော့ဒါကိုပြုလိုက်ဖို့အတွက်တက္ကသိုလ်ထဲမှာတက်ဆွဲတာလားပေါ့အဲ့ဒီသဘောနဲ့ဒီဝန်တန်းတွေကလည်းကြောက်ကြတယ်ပေါ့နော်ကြောက်ကြတဲ့အတွက်ဒါဒီလိုပြီးတော့ဒီလိုအဆင်မပြေနိုင်ဘူးဆိုပြီးဒီဘက်ဒီဆရာကိုယ်စားလှယ်ကြီးကတော့တိကျတယ်ဗျာအဲဒီလိုဟိုလူတွေကလည်းအများကြီးပါလာတာပေါ့နော်အင်းကြိုင်လည်းလူတွေတော်တော်များလာတယ်ဟိုထောင်နေနေတော့ဆူဆူရေးသွားတယ်ပေါ့တောင်ဝင်းကြီးကလူတွေရောပါလာတော့အဲကြတော့ဟိုဒီဘက်ကဟိုအရာရှိရလဲကျွန်တော်တို့အားကျွန်တော်ပြန်လာမယ်ဆိုပြီးတော့ပြန်သွားတယ်ပေါ့
ဒါပြင်မန္တလေးဒဟတ်တော်ကွန်ပျူတာတက္ကသိုလ်မှာလည်းလုံခြုံရေးတွေဝင်ရောက်နေရာယူတက်ဆွဲထားတာကြောင့်ကျောင်းကဆရာမတွေအနီးတစ်ဝိုက်ကဒေသခံတွေရဲ့ကန့်ကွက်ဆန္ဒပြမှုတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ